ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီပြန်လာချိန်မှာပျောက်ဆုံးသူတချို့ရှိနေတယ်လို့စစ်ဆောင်သူတွေနဲ့မိသားစုဝင်တွေကပြောပါတယ်။ပျောက်ဆုံးသူအများစုကလူငယ်လူလက်ပိုင်းအရွယ်တွေဖြစ်ပြီးတော့လက်နဲ့ချီပျောက်ဆုံးနေတာပါ။ဒီကြောင့်သတင်းပို့ပို့ထားချက်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ခင်ဗျာ
။စီဆိုင်မြို့နယ်ထဲမှာစီးရဲအခြေအနေကြောင့်January 23ရက်နေ့ကစပြီးဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတန်းချောင်နေကြတာဖြစ်ပါတယ်။တိုက်ပွဲငြိမ်သက်နေချိန်မျိုးမှာကိုယ်နေအိမ်ကိုပြန်သွားပြီးပစ္စည်းသယ်ယူကြသူတွေတဲကတချို့ဟာပစ္စည်းသွားယူရင်းပဲပျောက်ဆုံးနေတာမျိုးကြုံလာရတယ်လို့စီဆိုင်ဒေသခံတဦးကပြောပါတယ်။အင
်းရက်ကြလာတာနဲ့ညာရိတ်ခါပြတ်တော့နေရေးကိုပြန်ပြီးတော့ရိတ်ခါပစ္စည်းတွေပြန်လာတော့တဲတဲ့ခါငါပျောက်ဆုံးသောဆုံးနဲ့လူတွေရှိတယ်ပေါ့နော်အဲခမိုင်းကြီးအချင်းတော့20နဲ့30ကြားမှာရှိတယ်ပေါ့အဲအချင်းမှာတချို့လေပြန်ရောက်လာတဲ့လူတွေလည်းရှိတယ်ပေါ့နော်အဲတချို့လေတည်ဆုံးသွားတယ်လို့သိရတယ်ပေါ့နေတဲ့လူပြောင်းလို့ကြောက်ဆုံးတည်ဆုံးနဲ့လူပေါ့ငါတော့အချင်းတော့အသက်18နှစ်ကနေ30ကြားလူတွေကြောက်ဆုံးတာများတာပေါ့များတာ
စီဆိုင်မျိုးရဲမှာစစ်ကောင်စီအဖွဲ့တွေရှိနေပြီးတော်လိုင်းရေးတပ်တွေကတော့မြို့ရဲ့အနီးဝန်းကျင်မှာရှိနေတယ်လို့လည်းပြောပါတယ်။လုံခြုံရေးအခြေအနေဆိုးဝါးနေတဲ့အကြားကပဲဒေသခံတွေကတော့ဒီကနေ့အချိန်ထိသူတို့ရဲ့နေအိမ်တွေကနေပစ္စည်းတွေကိုသွားပြီးတည်ယူနေကြတာပါ။အသက်28နှစ်အရွယ်သားဖြစ်သူဟာနေအိမ်မှာပစ္စည်းပြန်ယူရင်ပျောက်ဆုံးနေတာဖြစ်ပြီးသားဖြစ်သူကိုအခုချိန်ထိရှာမတွေ့သေးဘူးလို့ဖခင်တဦးကပြောပါတယ်။
အစငလန်းငါရစေလို့ရှိတယ်ဗျကျွန်တော်လည်းအမလောလောဆယ်တော့ဘာမှမတရားတည်ဘူးဗျာလောလောဆယ်လူအားသွန်းသွားတာလို့ကြားလို့ကြားတာပဲကျွန်တော်လည်းအများကုလုံးကိုကျွန်တော်လည်းကြာရဖို့ဆုတောင်းပေးပါတယ်ဗျာမ
ဆစ်ရှောင်တဲ့သူအများစုကတောင်ကြီးနဲ့အနီးတစ်ဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကအိမ်ပြန်တဲ့လမ်းမှာပဲပျောက်ဆုံးနေတာလို့ပြောပါတယ်လက်ရှိမှာတော့ဆစ်ရှောင်ဒေသခံတွေဟာတောထဲမှာဖြစ်တယ်လို့နေနေရတာဖြစ်ပြီးသူတို့ဟာစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းအတော်လိုအပ်နေတယ်လို့ဆစ်ဆောင်နေသူတဦးကပြောပါတယ်
။ကျွန်တော်ကိုယ်တိုင်လည်းဆစ်ဆောင်တယ်လေ။ကျွန်တော်ကတော့တောင်ကြီးမှာနေပေါ်မှာနေလာဆိုတော့တင်ပြန်အပင်ရှိရပါဘူး။တောင်ကြီးဝင်းကျင်ကျွာဒီမှာနေတဲ့ဆစ်ဆောင်ကတော့စားရိတ်တော်ကြီးကတော့အရင်ခက်ခဲရတယ်။ကြာလာတာနဲ့မြသူတို့ရဲ့ဒီစားနပ်ရိက္ခာတော်ကတော်တော်လေးအရှင်ကြီးဆူသွားတဲ့အနေအားရှိရပါဘူး။ကျမရေဆောင်ဆောင်မှုအပိုင်းနဲ့ကြည့်နေတဲ့ဖြစ်ဆောင်မျိုးစနစ်တကျနဲ့ဒီကူညီတဲ့ကျမရေအဖွဲ့အစည်းကဒီနေ့ဆိုနေတာမရှိတော့ပ
ါစီဆိုင်မြို့နယ်ထဲမှာစစ်ကောင်စီနဲ့ပုံအမျိုးသားလွတ်မြောက်ရေးတပ် PNLA အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေမြို့ကိုဆန့်ခွာပြီးထွက်ပြေးနေရတာနှစ်လကျော်နေပြီဖြစ်ပါတယ်အခုချိန်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်မနေပေမဲ့လည်းပြန်လည်ဝင်ရောက်ပြီးနေထိုင်သူတော့လုံးဝမရှိသေးဘူးလို့လည်းပြောပါတယ်။ချက်စင်မီးလည်းမရပဲတောက်သုံးရင်မရတယ်လို့နေထိုင်သူမရှိတဲ့အတွက်အစားအသောက်ပစ္စည်းရောင်းချသူလည်းမရှိတာကြောင့်နေအိမ်ပြန်ဖို့အဆင်မပြေဖြစ်နေကြတာပါ။တချို့နေအိမ်တွေမှာတော့ပစ္စည်းတွေခိုးယူတာကိုခံနေရတယ်လို့ကိုယ်နေအိမ်ကပစ္စည်းကိုတော့ပြန်ယူသူတချို့လည်းပျောက်ဆုံးနေတာဖြစ်ပါတယ်။